ကိုဗစ် -19 ကာယရောဂါကူးစက်မှုတွေကြောင့်2020ခုနှစ်တွင်ကမ္ဘာပေါ်ကဝင်ငွေနှဲပါတဲ့နိုင်ငံတွေရဲ့ကျွေးမီဝင်တော့ဝင်ပို့စနစ်ရာခိုင်နှုန်းတိတိတားတာပိုတိုးလာတဲ့အကြောင်းကမ္ဘာမှာကမနေ့ကသတိပေးလိုက်ပါတယ်ဒီလိုနိုင်ငံတွေရဲ့ကျွေးမီပမာဏဟာဒီနှစ်အတွင်းဒေါ်လာဘီလီယံ660အထိရှိလာတဲ့အကြောင်းနဲ့ကျွေးမီရှော့ချနိုင်ရေးကိစ္စအပေါ်ဆောင်ရွက်ကြဖို့လည်းလိုတဲ့အကြောင်းသတိပေးလိုက်ကြပါကမ္ဘာကထုတ်ပြတဲ့နိုင်ငံတကာအကျွေးရင်းအစီအခါစာအရဝင်ငွေနှဲပါတဲ့အတိုင်းကြီးတွေနဲ့ဝင်ငွေအလယ်လတ်ရှိတဲ့အတိုင်းကြီးတွေဟာကျွေးမီပြီးအကြက်တဲပိုတွေ့ရနိုင်ချေရှိအောင်ကမ္ဘာပါဥက္ကရာဒေးဗစ်မဲလ်ပတ်ကပြောဆိုခဲ့တာပါကမ္ဘာစီးရဲသောနိုင်ငံတစ်ဝက်လောက်ဟာကျွေးအန်ရဲ့မြင့်မြင့်မမကျုံနေကြရပါတယ်လို့အစီရင်ခံစာကပြောပါတယ်တရုတ်ပြည်ကလွဲပြီးဝင်ငွေနှဲတဲ့အလယ်လတ်ဝင်ငွေရှိတဲ့အတိုင်းကြီးတွေရဲ့နိုင်ငံလုံးဆိုင်ရာဝင်ငွေနဲ့အကျွေးအချိုးပို့ကုန်တဲ့အကျွေးအချိုးတွေကိုကြည့်လိုက်တဲ့အခါမှတော့50နှစ်ရာခိုင်နှုန်းနဲ့154ရာခိုင်နှုန်းအထိမြင့်တက်သွားကြတာကိုလည်းအစီရင်ခံစာကတင်ပြထားပါတယ်ဂျီ20နိုင်ငံတွေနဲ့ပါရီကလပ်လို့ခေါ်တဲ့ကျွေးရှင်များအဖွဲ့ကကျွေးမီဆိုင်ရာမူပေါင်းချက်ကိုမနစ်ကချမှတ်ခဲ့ပြီးကျွေးပေးဆက်ရေးအစီအစဉ်ပြန်လည်ရွေးဆက်ဖို့နဲ့ကျွေးဆိုင်ငံကာလတက်တန်းတိုးဖို့ကမ်းလှမ်းခဲ့ပေမဲ့ဒီအစီအစဉ်ကိုလျှောက်ထားခဲ့တာအီသီယိုးပီးယား၊ချက်နဲ့ဇမ်ဘီယာ၃နိုင်ငံပဲရှိပါတယ်